Japan Britain နဲ့ Italy နိုင်ငံတို့ကြားနောက်ဆုံးပေါ်အဆင်မြင့်ချက်တိုက်လေရင်တွေပူးပေါင်းတည်ဆောက်ဖို့သဘောတူညီလိုက်ကြောင်း Britain ဝန်ကြီးချုပ် Rishi Sunak ကပြောပါတယ်
We're one of the few countries in the world that has the capability to build technologically advanced fighter aircraft. That's important because we can keep the country safe from
these threats. We can keep the country safe from these threats. We can keep the country safe from these threats. We can keep the country safe from these threats. We can keep the country safe from these threats. We can keep the country safe from these threats. We can keep the country safe from these threats. We can keep the country safe from these threats.ဂျပန်နိုင်ငံအတွက်တော်အမေရိကန်ပြည်ထောင်စုကလွှဲရင်ဒုတိယကမ္ဘာစစ်နောက်ပိုင်းကာကွယ်ရေးအရာပထမဆုံးအဓိကပူးပေါင်းဆောင်မှုလည်းဖြစ်ပါတယ်။ Tempest လို့လည်းသိကြတဲ့ဗြိတိန်နိုင်ငံကဦးဆောင်ထုတ်လုပ်မဲ့ Future Combat Air System စီမံကိန်းကနေထုတ်လုပ်မဲ့ဂျက်တိုက်လေယာဉ်တွေကို2035ပြည့်လွန်နှစ်မှာစတင်အသုံးပြုနိုင်ဖို့ရည်ရွယ်ထားတာဖြစ်ကြောင်း Reuters သတင်းဌာနကဇူလိုင်လမှာဖော်ပြခဲ့ပါတယ်။ဒီအစီအစဉ်မှာတော့ GCAP လို့သိကြတဲ့ဂျပန်နိုင်ငံရဲ့ FX နည်းပညာအစီအစဉ်လည်းပူးပေါင်းပါဝင်ထားကြောင်းဒီဇင်ဘာ6ရက်နေ့က3နိုင်ငံပူးရဲထုတ်ပြန်တဲ့ညချက်မှာဖော်ပြထားပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ကြီးကြော်စစ်ဆင်နွှဲနေချိန်နဲ့ဂျပန်နဲ့ထိုင်ဝမ်အနေတရုတ်ရဲ့စီးရေလှုပ်ရှားမှုတွေတိုးလှုပ်လာတဲ့အချိန်မှာပဲသုံးနိုင်ငံပူးပေါင်းဆောင်ရွက်အခုလိုသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်